Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်စက်တင်ဘာလ28ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဖိုင်းတိုမီတာ32 kHz 9383ညနဲ့9383ညဖိုင်းတိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမွန်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းဒေသ၄ခုကိုထိန်းချုပ်နိုင်မဲ့ရုရှားရဲ့လူလူဆန္ဒခံယူပွဲမဲပေးမှုတွေဒီကနေ့အဆုံးသတ်ပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်နိမိတ်ကိုကျူးကျော်တဲ့ချုပ်ဖောက်မှုတွေအဆုံးသတ်ဖို့မြန်မာစစ်ကောင်စီကိုတရုတ်ကနားချတိုက်တွန်းမယ်လို့ပြောပါတယ်လက်ရကုံကြေးရွာကစာတင်ကြောင်းတိုက်ခိုက်မှုဟာဆေးရဆုံးမှုမြောက်မမြောက်စုံစမ်းစစ်ဆေးနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ IMM ကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူအင်္ဂါညမှာသောရရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့တက်မတော်အကြီးညိုပြက်စီမှုနဲ့ထောင်ချခံထားရတဲ့ BBC ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့ဒီကနေ့ထပ်ပြီးတော့ထောင်ဒဏ်ချမှတ်ပါတယ်
ကျက်ကုန်တင်နဲ့၃နှစ်ခြားတယ်ပြီးတော့ဒီဂျန်ဝင်ရလေးတပေါင်းဆောင်ရတယ်ဂျန်ဝင်တပေါင်းမဆောင်ဘူးရှင်ထောင်ထဲဆောက်ရဆိုပြီးတော့လေအဲ့ညာကမတရားအကျိုးနဲ့ဖိတ်ချက်ပါတယ်ဆိုတဲ့အကြောင်းအရောပဲဒီလိုထည့်သွင်းပြီးတော့ပြန်နိုင်ပြီးရှိ
ရှင်းနေတူအတီးပြုပြောပြပေးခဲ့တာပါရှင်နောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်နောက်စစ်ဘေးတန်ကြောင့်ကချင်ပြည်နယ်ရွှေကူနယ်သခိုင်းအင်းတော်ဘက်မှာတော့ဒေသခံတွေတိမ်းရှောင်နေရပြီးစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေပါတယ်စစ်ဘေးဒုက္ခသည်တွေကြားမှာတော့ကိုဗစ်လက္ခဏာနဲ့ဖျားနာသူတွေများလာနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင်
ယူကရိန်းနိုင်ငံကဒေသ၄ခုကိုသိမ်းပိုက်ဖို့ကြိုးစားတဲ့အနေနဲ့အဲ့ဒီဒေသတွေမှာသူတို့လူလာတဲ့အုပ်ချုပ်ရေးအဖွဲ့တွေဖွဲ့စည်းနိုင်ရေးရုရှားကဆန္ဒခံရေးဝဲကျင်းပနေတာဒီကနေ့အင်္ဂါနေ့မှာမဲယုံနေပိတ်တော့မှာပါဒါပေမဲ့ဒါဟာအထူးအရောင်ဆန္ဒခံရေးဝဲတာဖြစ်တယ်ဆိုပြီးယူကရိန်းအစိုးရနဲ့အနောက်အစုမဟာမိတ်တွေကကန့်ကွက်နေကြပါတယ်ရုရှားတို့ကကြေညာမဲ့အထူးအရောင်ဆန္ဒခံရေးဝဲရလဒ်ကိုကမ္ဘာတဝန်းကမိတ်ဖက်နိုင်ငံတွေနဲ့အတူယက်ဒီကန့်ကွက်သွားပါမယ်လို့အင်ပြူတော်ပြောခွင့်ရကရင်ဂျင်ပီယာကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်ရုရှားကထိန်းချုပ်ထားတဲ့လူခန့်စ်နဲ့ခါဆွန်ဒေသနှစ်ခုအပြင်ရုရှားကပဲတင်ပိုက်ထားတဲ့ဒွန်နက်စ်နဲ့ဇပိုရီဇီယာဒေသတွေမှာတောက်ချနေကစပြီးမဲတွေစပေးနေကြတာပါတချို့နေရာတွေမှာရုရှားစစ်သားတွေကတအင်းတဆင်းသွားရောက်ပြီးယူကရိန်းလူမျိုးတွေကိုထောက်ခံမဲ့ပေးကြဖို့တနက်နဲ့ချိန်ခိုင်းစီခဲ့တယ်လို့ဆိုပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံနေရာဒေသအတော်များများမှာတိုက်ပွဲတွေဖြစ်ပေါ်ခဲ့ကြောင်းတနင်္လာနေ့ကပြောကြားတဲ့နေ့စဉ်မင်းကွန်းထဲမှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
တနင်္လာနေ့ကတင်တဲ့သမားတူကပြစ်ခတ်ခဲ့တဲ့အတွက်လူ18ယောက်သေဆုံး24ယောက်ဒဏ်ရာရရှိခဲ့တဲ့ရုရှားနိုင်ငံရဲ့ကြောင်းတစ်ကြောင်းအပြင်မှာကွယ်လွန်သူများအမတ်တရပန်းစည်းတွေကစားစရာတွေနဲ့ဖျောင်းနိုင်တွေကိုတိုးလို့လာချထားနေကြပါတယ်လူတွေကညနေပိုင်းအထိအစ်ဆက်မြို့ကကြောင်းရှိမှာလွမ်းတူပန်းဝင်တဲ့ပစ္စည်းတွေကိုလာရောက်ချနေကြဆဲပါရုရှားဗဟိုဒေသဥဒမာဒီယာပြည်နယ်မှာဒါဟာလွန်ခဲ့တဲ့15လအတွင်းစရုပ်ထမြောက်ပြစ်ခတ်မှုဖြစ်ပါတယ်ဒါပေမဲ့ရုရှားမှာအခုလိုကြောင်းတွေကိုဝင်ရောက်ပြစ်ခတ်တာကဖြစ်ခဲ့တဲ့ဖြစ်ရပ်တစ်ခုပါတင်တဲ့သမားအာတမ်ကာဇန်ဆက်ပါလေဒီကြောင်းထွက်ဖြစ်ပြီးအသက်30အတွင်းရောက်ရှိနေပါပြီလို့စုံစမ်းစစ်ဆေးရေးကော်မတီကပြောပါတယ်သူဝတ်ထားတဲ့တီရှပ်မှာနာဇီစက်ကြာတစ်စိပ်ပါရှိပြီးသူ့ကိုယ်သူတပ်တွေတွားခဲ့တယ်လို့လည်းဆိုပါတယ်ဒါရသူ24ယောက်ထဲမှာကလေးက22ယောက်ပါတယ်လို့သေဆုံးသူ18ယောက်နဲ့ကျောင်းသားတွေကအနည်းဆုံး7ယောက်ပါရှိပါတယ်
အမေရိကန်ဒုသမ္မတကမလာဟာရစ်စ်ဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံသားမှရှိတဲ့စစ်မဲ့ဇုံကိုကြာတာပြည်နေမှာတွားရောက်မှာဖြစ်ပါတယ်။ကွယ်လွန်သူဂျပန်ဝန်ကြီးချုပ်ချင်ဇိုအာဘေရဲ့ဇာပနအခမ်းအနားကိုမတက်ခင်တောင်ကိုရီးယားဝန်ကြီးချုပ်ဟန်တုတ်ဆူးနဲ့ဒုသမ္မတတို့နှစ်ဦးတိုကျိုမြို့မှာတီးခြားတွေ့ဆုံခဲ့ကြတာပါ။အင်ဒိုပစိဖိတ်ဒေသလုံခြုံရေးနဲ့ကြောဝါချမ်းသာရေးအတွက်ဆောင်ရွက်ရမှာအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့မဟာမိတ်ဖြစ်မှုဟာအဓိကတော့ကျဖြစ်ပါတယ်။ဒီနိုင်ငံဆက်ဆံရေးကိုအမေရိကန်ကအလေးနဲ့ထားပါတယ်။ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားနိုင်ငံနဲ့အတူရပ်တည်ပါတယ်လို့ဒုသမ္မတဟာရစ်ကပြောသွားတာပါ။ကီလိုမီတာ150ရှိတဲ့ဒီစစ်မဲ့ဇုံကိုဒုသမ္မတဟာရစ်သွားမဲ့အကြောင်းပြစ်ဆုံမှုပြီးမှတောင်ကိုရီးယားဝန်ကြီးချုပ် Hans Duk Suga Jinyalai da Pipare, Dutamara Harris Akulo, Simezongo Layao Lebadaha, Korea Jones Yikisago, American Uga Bla or Litare Surago, Piata Nipidelu, Wunjijo Hang up Yobarekme.
Iranjoita Pedriga Sana Piadure Po Selepio Quen Nini Nejima. Islam Bada Isaya Yetapwe Pawe Iran Lupogune Lupwe Zire Po Peso Ye Melu. Canada Wenjijo Justin Truduga Tanila Nega Jinya Lai Pare. อีรานเองก็ลูกคนเยอะพอยิ่งไม่ใช่ดังกูทักกันทักกันจนเราตุ้ยเนียบาร์เลยอะคุมาช้าอเมริกาที่ส่งน่ะสนับสนุนไปด้วยพอพี่เนี่ยนี่เช่นนี้ละจนเราตุ้ยเนียบาร์เลยมาช้าอเมริกาทักกันนี่จะดูยากไหมยากไม่รู้เนี่ยดูจนเราอยากดีบาร์เลยคือเราไม่ยิ่งเจ้าก็เจ้าตัวเขาบาร์เลยอิสลามตัวไหนสั่งทักพวกกันจะชุดทักพวกเว้นเว่ยพอไปสู่ยิ่งอยู่ไรตัวลูกแต่ในสัปดาห์ยิ่งอยู่สั่งเยอะเสียรู้กูเสร็จสิ่งละมาพี่เดี๋ยวลูกชูโลกาเปีย ကောင်းကျုံဘဝအောက်ကစပင်းပေါ်နေတဲ့အတွက်အစ္စလာမ်ဘာသာရေးရဲကဖမ်းဆီးခဲ့တာဖြစ်ပါတယ်ဖမ်းဆီးပြီးတဲ့နောက်အချုပ်ကားထဲမှာရဲကသူမကိုရိုက်နေခဲ့တဲ့အပြင်ခေါင်းကိုအချက်များစွာထိုးခဲ့တယ်လို့အမနီရဲ့မိသားစုတွေကဆွဆွဲကြပါတယ်ရဲကတော့အဲ့ဒီဆွဆွဲချက်တွေကိုညှင်းဆိုပြီးအမနီဟာနှလုံးရောဂါနဲ့တိုက်ဆုံတာဖြစ်တယ်လို့ပြောကြပါတယ်
အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီထိပိုင်းလိုမီတာ၃၂ကီလိုဟတ်၉၃၇၉၃၈၃၉ပိုင်းလိုမီတာ၅၁ကီလိုဟတ်၅၈၅ရုပ်ဖြင့်စနစ်တကျမှာလှိုင်းလိုက်မီတာ၁၉၀ကီလိုဟတ်၁၅၇၅နေပြထုတ်လွှင့်ပေးနေပါတယ်ရှင်ဖေမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းတွင်ကိုဆက်လက်ကြပေးနေတာပါခင်ဗျာ ยามาสิตะกะยะหายินเนี่ยเลเจ้าก็อะยินตักแค่ไปในนอกฉิลินตักผ่อริก็นอกเสร็จด้วยนายิอาจารย์ตักแค่ได้ลูกจิญญาเจ้ามาพอปะบาระยะตาปิตูริโกลั่นๆเนี่ยปิขะตักแค่หมู่โกนักงานนกาอุปริยะตามิถาปิไอ้ตามิเฉ็ดโกชูผ่อจุลุงไงยินสิยาซุมุมเหมี่ยวเสร็จแล้วเลยจิญญาเจ้ามาพอปะบาระดีตักแค่หมู่หา อยากตายก็เปลี่ยนมาทารามโหเพื่ออะไรมาปองเอาเนี่ยลูกยูซ่าเรียกยังยังก็เช่นเหมือนยี่ตาพ่อวันนี้เนี่ยพี่ดีเอฟตาพ่อวันนี้ก็ตักให้เช่นเช่นเดียวลูกยามาสิ่งสิบยี่กุญยาปูจูจอมินทงก็เปลี่ยนไปเมื่อที่ลูกตักให้ลูกอยากตายที่ก็ตีจีนันเนี่ยล่าล่าชิเมส่วนยี่ที่ลูกสิ่งยี่มีมลุนนั่งบุนังงานก็เดียวอุบลียาตามยี่ทารีลูกเดบลันเดบลันพ่อก็เปลี่ยนไปอยากตายสิ่งนี้เนี่ยก็สิ่งยี่สิ่งนี้เราเมื่อสิอุจิตูนี่เนี่ยอยากตาย ဒီနေ့အဲ့ဒီစစ်စင်ရေးကိုပယ်ဖြတ်တာမျိုးလှုပ်ဆောင်ရမယ်တာဝန်ရှိတယ်လို့စစ်စင်ရေးနဲ့ပတ်သက်လို့နိုင်ငံတကာကထုတ်ပြန်ထားတဲ့တာမြင့်ချက်တွေကိုကိုကားဖော်ပြပါတယ်တကယ်လို့အရသာတေဆုံးမှုများနိုင်ကြောင်းသိရှိထားပါရဲ့နဲ့အထက်ကပေးတဲ့အမိန့်အတိုင်းလိုက်နာပြီးတိုက်ခိုက်ခဲ့တဲ့စစ်ဦးစီးစစ်သားနဲ့လေယာဉ်မှုတို့ဟာ
ရာဇဝမှုကျွလွန်ရရောက်တယ်လို့ဒဗယ်အိုင်ဒဗယ်အမ်ရဲ့ကြေညာချက်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာဂျပန်နိုင်ငံရဲ့ခေတ်သစ်နိုင်ငံရေးတမိုင်းမှာဩစာအစီအစုံပုဂ္ဂိုလ်လို့သတ်မှတ်ခံထားရတဲ့ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေးကိုဂျပန်နိုင်ငံသားတွေဒီကနေ့နောက်ဆုံးဂါရဝပြုနှုတ်ဆက်ကြပါတယ်ဝန်ကြီးချုပ် နိုင်ငံတကာကခေါင်းဆောင်တွေနဲ့တက်ရောက်ခဲ့ကြပါတယ်ဒီစာပနကိုဂျပန်နိုင်ငံမှာစန့်ကျင်ကန့်ွက်သူတွေလည်းရှိပါတယ်ဂျပန်လမ်းလွှမ်းခြုံထားပြီးပန်းတွေနဲ့လှဆင်ထားတဲ့ဝန်ကြီးချုပ်ဟောင်အာဘေးရဲ့ရုပ်လောင်းကိုကျန်ရည်သူစနစ်အာကီကအခမ်းအနားကျင်းပတဲ့ခမ်းပါတယ်တဲဆောင်လာခဲ့ပါတယ်ရှင်ဆိုအာဘေးရဲ့ရုပ်လောင်းကိုမျက်နှာမူပြီးဝမ်းနဲ့ကြည်ကွယ်မှုတွေပြည့်နေတဲ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
September 28 ရက်နေ့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒီမတရားအသင်ဆက်သွယ်မှုပုံမှန်နဲ့ BBC ခန်းစားကြည့်အစီအစဉ်တင်ဆက်သူမထထခိုင်ကိုထောက်နှံချမှတ်လိုက်တဲ့အကြောင်းကိုတင်ပြပေးကြပါမယ်။ဖန်စီထိန်းသိမ်းခံထားရတဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမထထခိုင်ပေါ်သူ့ကိုဆွဲဆိုထားတဲ့အမှုတွေတဲကနောက်တမှုဖြစ်တဲ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်နဲ့ဆွဲဆိုထားတဲ့အမှုအတွက်အလုံးနဲ့ထောင်နဲ့၃နှစ်နဲ့ငွေရန်ကျက်တပေါင်းချခံမှုတရားရုံးကအမိန်ချမှတ်လိုက်ပါတယ်။နောက် VOA မြန်မာပိုင်းရဲ့ပင်နိုင်ဆောင်မရှင်တဦးဖြစ်တဲ့ဦးစီသူအောင်မြင့်ကိုဆွဲဆိုထားတဲ့အမှုသုံးမှုတွေကအမှုတစ်ခုကိုတော့မကြခင်အပီးသက်အမိန်ချမှတ်တော့မယ်လို့တရားရေးသတင်းရက်ွက်ကမျှော်လင့်ထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေးပြောပြပေးပါရှင်
။ပြီးခဲ့တဲ့နှစ်ဩဂတ်လ15ရက်နေ့ကဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမထထခိုင်ကိုမကြသေးခင်သတင်းပတ်တုန်းကပဲတက်မတော်အကြီးညိုပြက်စီမှု905ကကြီးနဲ့အလုံနဲ့ခြောက်နှံ၃နှစ်ချမှတ်ထားတာပါအခုတခါထပ်ပြီးတော့မတရားအသင်းဆက်သွယ်မှု18အမှုအတွက်ချမှတ်အမိန့်ချလိုက်တာဖြစ်တယ်လို့ရှင်နေကအတည်ပြုပြောပါတယ
်ဆော့အမိန့်ချလိုက်ပြီး18နဲ့၃နှစ်18နဲ့၃နှစ်ချရတယ်ပြီးတော့လေဂျန်ဝင်ရလေတပေါင်းဆောင်ရတယ်ဂျန်ဝင်တပေါင်းမဆောင်ဝင်ရှင်ခြောက်နှံ၆ပါဆိုပြီးတော့လေဒီမှာအဲ့ညာကမတရားအသင်းနဲ့ဆက်ဆက်ပါတယ်ဆိုတော့အကြောင်းအရောပဲဒီလိုထည့်သွင်းပြီးတော့ပြန်နိုင်မှုရှိဘူးဒီလိုဆွဲဆိုလာတဲ့ပုံမှန်ပါလေဒီကြည့်ကြကြည့်ကြတဲ့အကြောင်းကြရင်မရှိဘူးလူတွေကမဖြစ်ကြနေအမေးချရတဲ့ပုံစံမျိုးလေးလို့ပုံသက်ပြီးအမေးချလာတာပ
ါမထထခိုင်ကိုပုံမှန်တစ်ခုတက်ပြီးဆွဲဆိုထားတာမှာနိုင်ငံတော်တင်ယူပြက်စီမှု905ကကြီးနဲ့ဗဟမတမှုနောက်မင်္ဂလာတောင်ညွတ်မှာတော့မတရားအသင်းဆက်သွယ်မှုပုံမှန်18နဲ့တမှုတရားဆွဲထားတာဖြစ်ပါတယ်ဒီကနေ့ချမှတ်လိုက်တဲ့အမှုကတော့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်လာတဲ့ Federal FM Radio မှာလောဝါပေး Editor အဖြစ်လုပ်ကင်ခဲ့တဲ့အတွက်ဆိုပြီးမတရားသိမ်းတဲ့ဆက်သွယ်တဲ့ပုံမှ18နဲ့ဆွဲဆိုပြီးအမိန့်ချမှတ်ခဲ့တာပါအမှုနှစ်မှုပေါင်းအတွက်စုစုပေါင်း1006နှစ်ချမှတ်ခံထားပါတယ်မထထကန်ကိုဖမ်းဆီးတာကတနည်းနည်းပါရှိနေပြီဖြစ်တဲ့အတွက်ဖမ်းဆီးထားတဲ့အချိန်ကိုပြစ်ဒဏ်ကနေလျှော့ပေါ့ပေးနိုင်မှုမိသားစုဝင်တွေဘက်ကတော့အယူခံတင်သွားမယ်အကြောင်းသူရဲ့ရှင်ကပြောပါတယ် မထထခိုင်တဲ့အတူတရက်ထဲဖန်စီခံခဲ့ရတဲ့ VOA မြန်မာပိုင်းရဲ့ပင်တိုင်းစာမားရှင်ဦးစီသူအောင်မြင့်ကတော့တက်မတော်အချင်းတို့ပြက်စီမှုပုံမှန်905ကကြီနဲ့ပဇွန်တော်မျိုးနယ်နဲ့ဗဟန်းမျိုးနယ်တို့မှာအမှုဖွင့်ခံထားရတာကြောင့်ဒီမှုနှမှုအပြင်နိုင်ငံတော်အချင်းတို့ပြက်အောင်လုပ်မှုရာဇသက်ကြီးဥပဒေပုံမှန် 124 ကကြီနဲ့လည်းတရားစွဲခံထားပါတယ်။ဒီထက်ကပုံမှန် 905 ကကြီနဲ့ဆွဲဆိုထားတဲ့အမှုကိုမကြခင်မှာအပြစ်သက်အမိန့်ချမှတ်မယ်လို့လည်းမျှော်လင့်ရတဲ့အကြောင်းသူ့ရဲ့ရှင်းလင်းကပြောပါတယ်
။ဟုတ်ဆရာအမှုကဒီပဇွန်တော်ရုံးမှာက9ရက်နေ့ဆိုရင်အမိန့်ချမယ်ပေါ့နော်။အဲဒီတတာဘရင်းလေးကိုတတာဘရင်းဆိုတပတ်ခါပေါ့နော်အဲတပတ်ခါမှာကဗဟန်းတရားရုံးမှာကကျွန်တော်တို့အပြီးတက်လျှောက်လိုက်ကြပေါ့နော်အဲရှင်လဲအဲနောက်ဒီအစ်ဘန်းချီအန်တရားရုံးကတော့ကျွန်တော်တို့ဒီဆရာရဲ့ခံတတ်သက်တရားချင်တယ်ပေါ့နော်အဲအဲ့ရဲ့ဖြစ်နေတော့ပေါ့အာနဲဆရာကသူကဒီသူ့ရဲ့ဓာရေးဆရာကအလုပ်တတ်တာဒီ25နှစ်ချင်းမှာသူပေါ့နော်ဒီကသတင်းစာဆရာချုပ်နေနေရတယ်မီဒီယာဒီဟာတွေနဲ့ဆက်ဆံထားတဲ့ဥပဒေနဲ့ရေးရပေါ့နော်။အာဒီတိုမှပုံကိုယ်ကြီးတိုက်ခိုက်ဝေဖန်တာမျိုးမရှိဘူး။ဒီလိုရေးတယ်ဝေဖန်ထောက်ပြရဲဆိုတာကလည်းပဲဒီတန်းကြီးကိုပြန်ထုတ်တက်စေခြင်းလို့သူဝေဖန်ထောက်ပြတာဖြစ်တယ်ဆိုပြီးတော့ဆရာကတော့သူကထုတ်ချက်ချက်ပေးတာပေါ့နော်။ကျွန်တော်အနေနဲ့ကဆရာရဲ့ Master Class ဆိုတော့အဲ့လောက်ကိုလည်းကျွန်တော်ပြောပြရတာပေါ့နော်။
ဥစည်းသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အင်ဆောင်အစိုးရအပေါ်မှတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကဆွဆွဲထားပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အတွက်ဥစည်းသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးပို့လို့ဆိုရဲဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကပြည်တွင်းမီဒီယာ10ခုကျော်ကိုထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့ဒေသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်ခဲ့ပါတယ်။ဒေသမားစုစုပေါင်း100နီးပါးဖမ်းဆီးထိန်းသိမ်းခံထားပြီးနောက်ထပ်ဒေသမားတချို့ပါထပ်မံဖမ်းဆီးအရေးယူခံရဆဲပဲလို့ဒေသလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ဒေသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတိပြုချက်တစ်စုံတစ်ရာပေးတာမျိုးမရှိပါဘူးရှင်။
ဒီကနေ့ထပ်ပြီးတော့ထောင်ချခံခဲ့ရတဲ့အမတ်ထက်ထက်ခိုင်အပါအဝင်စစ်ကောင်စီလက်ထက်မှာအဖမ်းဆီးအထိန်းသိမ်းခံထားရတဲ့သတင်းသမားတွေရဲ့နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ဘေးဒဏ်ကြောင့်ကချင်နဲ့စကိုင်းဘက်မှာစိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်ရွှေကူမြို့နယ်နဲ့စကိုင်းတိုင်းအင်းတော်မြို့နယ်တွေမှာစစ်ရဲချင်းတွေကတင်းမာနေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာမြို့ပေါ်ကိုတင်းချောင်နေကြရပါတယ်တိုက်ပွဲတွေဖြစ်လာမှာကိုစိုးရင်ပြီးတော့သူတို့ရဲ့အိုးအိမ်တွေကိုခွာလာကြရတဲ့အတွက်သီးနှံစိုက်ခင်းတွေကိုပါထားခဲ့ရတာကြောင့်စိုက်ပျိုးရေးလုပ်ငန်းတွေလည်းထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်ကချင်ပြည်နယ်နဲ့စကိုင်းတိုင်းဘက်ကအခြေအနေသတင်းပေးပို့ချက်ကိုငင်းချမ်းပြောပြပေးပါရှင
်ရွှေကူမြို့နယ်ကျွန်းတော်ရွာနယ်မိုးဆစ်ကျေးရွာကြားဒီလ22ရက်နေ့ကလေးကမြန်မာစစ်တပ်နဲ့ဒေသခံ PDF တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာမိုးဆစ်ကျေးရွာမှာတပ်ဆွဲထားတဲ့အကြောင်းဒေသခံတွေကပြောပါတယ်တိုက်ပွဲတွေအချိန်မရွေးထပ်ဖြစ်လာနိုင်တဲ့အတွက်အနီးနားကကျေးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာရွှေကူမြို့ပေါ်ကိုတင်းရှောင်နေရကြောင်းရွှေကူမြို့ကန်တူက VOA ကိုပြောပါတယ်
။တောင်ကြီးပါဟိုအရိယာဟာရဲ့တော့ဒီဘက်ဒီဘက်မိဘရမိဘရတွေမှာနေနေတော့ပေါ်တကြောလည်းပေါင်းကြီးကြောင်းပါ။ဒေသအောင်ကျော်ငယ်နဲ့တူတဲ့အဆောင်မြေမြေနဲ့ဖြစ်တယ်လေ။ဆိုတော့သူတို့ပြည်ကျေးရွာဆိုရင်တော့နည်းနည်းအညောထားပြီးမိရှိုးရမယ်ဗာညာပြောနေရ
တယ်။တခြားဒေသခံတဦးကတော့အနီးနားကျေးရွာတွေကပြည်သူတွေရွှေကူမြို့ပေါ်ကိုတင်းရှောင်နေရတာကြောင့်ဒေသရင်းစီးပွားရေးလုပ်ငန်းတွေပေါ်ထိခိုက်မှုရှိကြောင်းအခုလိုပြောပါတယ်
။သူတို့ကတော့မြေဘဲပေါ်တော့မြေဘဲနန်းလို့ပြောင်းလို့ဆိုက်ကြတာပေါ့။အခုကတော့ပြောင်းကတင်းတဲ့အချိန်ဖြစ်ပြီးမှမြေဘဲဆိုက်တဲ့အချိန်ဖြစ်ပြီးနန်းကကျတော့ဆိုက်ကြည့်ပြီးအဲ့ဆိုအခုအဲ့လိုမျိုးပြေးနေရတာကြောင့်မလုံရတစ်ချက်လုံရတစ်ချက်ရှိမယ်ပြီးတော့သူကမြေလုံငန်းလုပ်တယ်လေ။ကြည့်ရင်ငါပေါ့အဲ့ဆိုတော့အခုလိုမျိုးပြေးနေရတော့အဲ့အလုံးမဖြစ်ကြဘူးပေါ့ဟိုကြတချို့စိုက်ချင်းနေကြတော့လေဒါနဲ့မဝေးတဲ့နေရာကြတော့လေဆိုက်ရတယ်ရနဲ့နည်းနည်းဝေးပြီးမှညအိတ်သွားရမယ်တဲဒီပိုင်းရှိဟာကြတော့မဆိုက်ရဘူးဗျစိုက်ပျိုးရေးတွေပျက်စီးရပေါ့
ဒီလ22ရက်နေ့ကမြန်မာစစ်တပ်ဟာကျွန်းတော်ရွာကနေမိုးစစ်ရွာကိုဆက်လီ3စီးနဲ့အေယာဝရီမြစ်ကိုဖျက်ကူးနေတဲ့အချိန်တိုက်ခိုက်ခံခဲ့ရပါတယ်မြန်မာစစ်တပ်နဲ့အရဲသားတွေထိခိုက်ဒေဆုံးရတဲ့သတင်းတွေဒေတာရင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရားအတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီး Myanmar စစ်တပ်နဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေအကြားအပြန်အလှန်ဆွဆွဲနေကြသလိုကျေးရွာတွေမီးရှို့ခံရတဲ့သတင်းတွေလည်းမကြာခဏထွက်ပေါ်နေပါတယ်။စကိုင်းတိုင်းအင်းတော်မျိုးနယ်ဘက်မှာလည်းမြန်မာစစ်တပ်ဘက်ကအင်အားဖြည့်တင်းနေတဲ့အတွက်ကျေးရွာ9ရွာလောက်ကဒေသခံတွေစိုးရိမ်ပြီးတခြားနေရာတွေကိုတင်းရှောင်နေတယ်လို့အင်းတော်မျိုးကန်တဦးကပြောပါဗျ။လက်ရှိအ
ောင်လည်းကန်နေပြီးတော့အင်းအားနေရာလောက်ကျွန်တော်အင်းတော်မျိုးနယ်ထဲဝင်လာတာလေ။အင်းတော်မျိုးနယ်ထဲဝင်လာတော့ဒီကျေးရွာတို့တောင်းလို့ဒီနပါရဒီနမချိုင်းတို့ပင့်တယ်တို့ပေါင်းကြတာပေါ့နော်။အဲကျော်ရွာတို့နားနောင်တို့အဲအဲ့ဒီကတော့ဒီကျွန်တော်တို့စစ်တပ်ဘက်ကဆောင်ကြတာပေါ့နော်။အောင်နေတဲ့လူအားလုံးပေါင်းလိုက်ရင်တော့3000ကျော်လောက်တက်ရှိမှာခင်ဗျာ
။အင်းတော်ဒေသအတွင်းကကြေးရွာတွေဟာစပားဆိုင်ပြိုးတဲ့ကြေးရွာတွေများပြီးတော့အခုချိန်ကဆိုင်ပြိုးပြီးချိန်လည်းဖြစ်ပါတယ်။စပားရိတ်သိမ်းချိန်အထိနေရပြန်နိုင်တဲ့အခြေအနေမရှိရင်အခက်အခဲရှိနိုင်တဲ့ကြောင်းဒေသခံရွာသားတွေကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းကတာအင်းတော်နယ်ဗမောက်နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ KIA PDF တပ်တွေအကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ဒီလာဇန်ပိုင်းကတော့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာ9ရွာလောက်ကဒေသခံပြည်သူ800ကျော်လောက်နေရပ်ဆွံ့ခွာတိမ်းရှောင်နေရပါတယ်။သူတို့တိမ်းရှောင်ချိန်ဟာမြေပဲဖော်ချိန်နဲ့တိုက်ဆိုင်နေတာကြောင့်မြေပဲကင်းတော်တော်များများပျက်စီးခဲ့ရသလိုလက်ရှိအချိန်မှာလည်းမြေမြုံမိုင်းအန္တရာယ်စိုးရိမ်ရတဲ့အတွက်ပြောင်းကင်းတော်တော်များများကိုမရိတ်သိမ်းနိုင်ကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ
။ကချင်ပြည်နယ်ရွှေကူနယ်စကိုင်းအင်းတော်ဘက်မှာစစ်ဘေးဒဏ်ကြောင့်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်နေရတဲ့အခြေအနေကိုကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ဆောင်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေကြောင့်ကိုဗစ်လက္ခဏာနဲ့ဖျားနာသူတွေများလာနေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်ကြားတိုက်ပွဲတွေကနေပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ပြည်သူတွေကြားမှာတော့ကူးစက်မြန်ဗီဇာပြောင်းကိုဗစ် -19 ရောဂါလက္ခဏာလို့ယူဆရတဲ့ရောဂါတွေခံစားနေရပြီးတော့ဖျားနာပြီးတော့ချောင်းဆိုးနေကြတယ်လို့ကျန်းမာရေးကုသပေးနေသူတွေနဲ့စစ်ဘေးဒုက္ခသည်တွေကိုကူညီနေသူတွေကပြောဆိုပါဗျာ။အဲ့လိုဖျားနာနေတဲ့သူတွေမှာကိုဗစ် -19 ရောဂါကူးစက်ခံရတာဟုတ်မဟုတ်အားလုံးကိုမစစ်ဆေးနိုင်တဲ့အပြင်သူတို့အတွက်ဆေးဝါးတွေလည်းမလုံလောက်ဘူးလို့ပြောပါတယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့အလိမ်မှပြောပြပေးပါရှင်။
တိုက်ပွဲတွေကြားလာနေချီဘေးလွတ်ရာကိုတိမ်းရှောင်နေကြရတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖေကုံမြို့နယ်အရှိချမ်းကဒေသခံတွေကြားမှာကူးစက်မြန်ပြီးကိုဗစ်ရောဂါလက္ခဏာလို့ယူဆရတဲ့ရောဂါတွေခံစားနေရပြီးနှာစေးချောင်းဆိုးဖျားနာနေကြတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေအတွက်ကူညီဆောက်ရှောက်ပေးနေတဲ့သူနာပြုဆရာမတူဦးကပြောပါတယ
်အဲ့ရစီကနံပိကနဲ့ဒီနကမအစနိုင်ဆုံးတော့ပြည့်စုံပြီရပါတော့ဒါမဲ့မလုံးမလောက်ပါအမစတိဒီနဲ့ပြီးတာပါတော့ဒီလိုဆိုတော့အစစ်ကြီးကိုရှိစီအရင်ငါကမှလည်းခင်ချင်းချီပေါ့ကမ္ဘာကိုရှိနေသေးတယ်မရတော့ဘူးလေရဒီတော့ကူလာအမေခိုးလာတော့တမန်ပြတာတော့လည်းဒိနေနာလေနာလည်းစီးတယ်အသက်ရှင်လည်းကျပဲချောင်းလည်းဆိုးတယ်ကိုလည်းပူတယ်
ဖေကုံအရှိချမ်းမှာစစ်ဘေးတိမ်းရှောင်နေရတဲ့ရွာသူရွာသားတထောင်ကျော်ရှိပြီးအဲ့ဒီအထက်ကလူဦးရေ3ပုံ2ပုံလောက်ကဖျားနာနေကြတာလို့ခန့်မှန်းပါတယ်။စစ်ဘေးတိမ်းရှောင်နေကြရသူတွေကြာဖျားနာသူကများပြားပြီးဆေးဝါးအလုံးလောက်မရှိတဲ့အတွက်ဆေးဝါးတွေမျှပြီးပေးဝေနေရတယ်လို့ဆိုပါတယ်။ဒါပြင်ဖျားနာသူတွေကိုကိုဗစ်ဟုတ်မဟုတ်စစ်ဆေးဖို့ကိရိယာတွေလည်းမရှိဘူးလို့လည်းဆိုပါတယ်။ဒီရဲ့လာပိုင်းတွေအတွင်းလက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားနေတဲ့ဖေကုံအရှိချမ်းဘက်မှာတွားရေးလာရေးတွေအခက်အခဲနဲ့ပတ်ဝန်းကျင်မြို့ရာတွေမှာလည်းဆေးဝါးတွေဝယ်လို့မရအလူရှင်တွေစီကပံ့ပိုးမှုတွေမရှိတာကြောင့်ဆေးဝါးနဲ့ကိုဗစ်စစ်ဆေးတဲ့ကိရိယာတွေအခက်အခဲတွေဖြစ်နေကြရပါတယ်ရည်ရှင်မှာစိုးရင်စရာကောင်းတယ်လို့သူနာပြုဆရာမကပြောပါတယ်
။ဒီပုံစံနဲ့ဆက်လက်ဖြစ်မယ်ဆိုရှင်တော့ဒီလည်းမရှိကြတော့ကိုဗစ်လက္ခဏာပုံပြီးတော့နီးစလာတာပေါ့နော်။အခုဆိုအများအဖြစ်တော့ဒီလက္ခဏာနဲ့တွေ့နေကြတော့ဒီမှာတရားမင်းနဲ့ကိုဗစ်တော့အင်းတောင်မှာပဲစိုးရင်ရပါပေါ့နော်။ဆက်ဆက်မှအခုဒီလည်းပေါင်းချင်တယ်။နှစ်ပတ်တိတ်ကဆေးရယ်နှစ်ပတ်နှစ်ကအခုလိုမျိုးကပဲဆောက်ရှောက်ဖို့ပေါ့နော်။ပြီးတဲ့အတိုင်းလည်းတို့ကခွဲနေဖို့ဆိုလည်းရှင်ပြေအဲ့ဒီသေးလေးကစုတယ်မှာဆေးရောက်ဆန်နာရောက်ရှိရောက်အဲ့လိုမျိုး
ရှိတယ်ကြတော့သူတို့တဲ့လက်ချင်းကြတော့ဒီမှာလဲစီရမတ်နေတော့မှမလုံလောက်ကြတော့အများအားအငယ်မှုတော့ရှိတယ်ဗောနော်စစ်ပေးဒုက္ခတွေဟာဘေးလို့ရမှာယာယီမိုးကတဲထိုးပြီးလူများစုနဲ့စုပြုံနေထိုင်နေကြရတာမို့တယောက်နဲ့တယောက်အကွာအဝေးတစ်ခုချပြီးခက်ခက်ခွာနေဖို့မဖြစ်နိုင်ဘူးလို့လဲဆိုပါတယ်ဒါကြောင့်တဲတစ်ခုမှာတယောက်ကဖျားနိုင်ရင်အကုန်လုံးကူးဆက်သွားတာမျိုးတွေ့ရတယ်လို့စစ်ပေးဆောင်တွေအတွ ဒီလိုမျိုးလက္ခဏာနဲ့ခက်ဆင်ဆင်ယောဂမျိုးတွေခံစားနေရပြီးဖျားနာနေတဲ့အကြောင်းစစ်ဘေးသင့်သူတွေကိုကူညီနေသူတူကပြောပါတယ်။
ဒီဆောင်ကြားထဲမှာတော့ဖြစ်နာမှုတွေမကြာခဏဖြစ်တယ်ပေါ့အထူးဖြစ်ဒီရှီလာပိုက်ဒီဩဂတ်စ်လာကနေဆာဗရမာကူချိန်ထိပေါ့နော်ဖျားနာနေတော့ပဲသူဖျားတဲ့လက္ခဏာတွေကကိုဗစ်လာဆိုတော့သူ့ရဲ့ပုံစံကတော့အရင်ကိုဗစ်ဖြစ်တာနဲ့တူတယ်ပေါ့နော်သို့တော်လည်းပဲဆရာဆရာမတွေစီစဉ်မြင်ကြည့်ရသူတို့စစ်တာကမထွက်ဘူးအဖြစ်မထွက်ဘူးလို့ပြောတယ်ပေါ့နော်ဒါပေမဲ့ဒီလူနာတွေရဲ့လက ရှင်လေအဲ့လိုဖြစ်နေတာတယောက်ပြီးတယောက်နဲ့အကောင်လုံးအခါတစ်ခုလုံးနေပါပဲအဲ့လိုဖြစ်သွားတာ
ပြည်ရင်းအုံးမဲ့အိမ်မဲ့ထွက်ပြေးခုလုံနေသူတွေအတွက်အချိန်ကာလကြာတာနဲ့အများဒုက္ခအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပြီးအလူရှင်တွေလည်းမရှိသလောက်နေပါလာပါတယ်လို့စိပေးဒုက္ခတွေကိုကူညီနေသူတွေကပြောပါတယ်အဓိကအလို့အဆုံးအကူညီကတော့ဆေးဝါးနဲ့စားနေရခါလို့လဲကူညီဆောက်ရှောက်နေသူတွေကပြောကြပါတယ်ရှင်
။အလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဂျပန်ဘက်ကအခြေအနေသတင်းတစ်ခုကိုတင်ပြပေးကြပါတယ်။ကွယ်လွန်သူဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့နိုင်ငံတော်ဇာပနအခမ်းအနားဒီကနေ့တိုကျိုမြို့မှာကျင်းပပြီးတော့ရာနဲ့ခြေတဲ့နိုင်ငံတကာကအစိုးရခေါင်းဆောင်တွေကိုယ်စားလှယ်အဖွဲ့တွေတက်ရောက်နေချိန်မှာပဲလွန်ခဲ့တဲ့2008ခုနှစ်စက်တင်ဘာလ28ရက်နေ့တုန်းကမြန်မာနိုင်ငံကဆန္ဒပြပွဲထဲမှာအသက်ခံခဲ့ရတဲ့ဂျပန်သတင်းတောက်ဂန်ချီနာဂါ၏အကြောင်းကိုဂျပန်နိုင်ငံထုတ်မိုင်းနီချီသတင်းစာကရေးပါတယ်။15နှစ်ကျော်ကြာလာတဲ့အချိန်အထိမြန်မာနိုင်ငံမှာအသက်ခံခဲ့ရတဲ့ဂျပန်သတင်းတောက်နဲ့ပတ်သက်လို့သူ့ရဲ့မိသားစုကအမှန်တရားကိုရှာဖွေနေစေပဲလို့ရေးထားပါတယ်။ဦးသိန်းထိုင်ဦးပြောပြပေးပါရှင်
။မြန်မာနိုင်ငံမှာ2008ခုနှစ်ကသေဆုံးခဲ့တဲ့ဂျပန်သတင်းတောက်ခန်းချီနာဂါ၏ဓားပုံပါ၆ပြားနဲ့သူ့ရဲ့အမတ်တရအုပ်ဂုကိုဂျပန်နိုင်ငံအီမဘရီဆိုတဲ့မြို့မှာသူ့မိသားစုကထားရှိပါတယ်။အသက်60နှစ်နဲ့အရွယ်ညီမဖြစ်သူနေရီကိုအိုကာဝါကသူ့ကိုယ်ရဲ့အုပ်ဂုမှာအမတ်တရဂါရဝပြုရင်းအချိန်ကြာလာတာနဲ့အမျှဂျပန်နိုင်ငံကမျိုးဆက်တဲ့လူငယ်တွေခန်းချီနဂါးကြီးကိုမသိကြတော့ပေမဲ့သူကတော့သူ့ကိုယ်တည်ဆုံးခဲ့တဲ့အဖြစ်မှန်ကိုဖော်ထုတ်သွားမယ်ဆိုပြီးပြောခဲ့တာကိုတပိုင်းနီးချစ်သတင်းစာကရေးပါတယ်။ခန်းချီနဂါးကြီးရဲ့ဓားပုံပါကြောက်ပြားရှိမှပဲမြန်မာလူကြုံရဲ့အရာရှိတွေတင်စီသွားခဲ့တဲ့သူ့ရဲ့ဗီဒီယိုကင်မရာပုံစံတူရုပ်တစ်ခုကိုလည်းထားရှိပါတယ်။ခန်းချီနဂါးကြီးဟာမြန်မာနိုင်ငံမှာ2008ခုနှစ်တန်ဃာတော်ရီမြစ်တာဘုံကြွားချီပြီးဆန္ဒပြခဲ့တဲ့ရွှေဝါရုံလှူရှားမှုလို့ထင်ရှားတဲ့ဆန္ဒပြပွဲအတွင်းစက်တင်ဘာလ28ရက်နေ့မှာပဲလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံခဲ့ပါတယ်။15နှစ်ကြာသွားခဲ့ပေမဲ့မြန်မာအာဏာပိုင်တွေဘက်ကမိသားစုကိုတရားဝင်တောင်းပန်တာမျိုးမလုပ်ခဲ့ဘူးလို့သမိုင်းနီးချစ်သတင်းစာကရေးပါတယ်။အရင် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာလည်းအစိုးရစီစာရေးဆက်သွယ်ခဲ့ပေမဲ့ရှင်းရှင်းလင်းလင်းအပြေမရခဲ့ဘူးလို့ညီမဖြစ်တဲ့နော်ရီကိုဂါဝါကပြောပါတယ်။အခုစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာခန်းချီနဂါးကြီးရဲ့အမှုတွေမျှော်လင့်ချက်ပုံပြီးမဲ့သွားပြီလို့ခန်းစားမိတဲ့အကြောင်းပြန်ပြောပြပါတယ်။ခန်းချီနဂါးကြီးရွှေဝါရုံလှူရှားမှုကာလဆန္ဒပြပွဲအတွင်းတည်ဆုံခဲ့တာကိုရိုက်ကူးထားတဲ့တပ်ပုံအတွဲ Rider သတင်းဌာနကို2008ခုနှစ်အတွဲပိုလီစာပရိုက်စ်ဓာတ်ပုံစုချင်းမြင်ခံခဲ့ရပါလေမြန်မာနိုင်ငံသားတွေကတော့သူ့ကိုမမေ့သေးပါဘူးလို့ဂျပန်နိုင်ငံရောက်နိုင်ငံရေးတက်ကြွလှူရှားသူတို့ပြောတာကိုလည်းတမိုင်းနီးချစ်သတင်းစာကရေးပါလေအထူးသဖြင့်အာဏာသိမ်းမှုဖြစ်ပွားပြီးကစားမြန်မာနိုင်ငံမှာလေးလကြာဖန်ခံခဲ့ရပြီးနောက်ပိုင်းကြံလေလွတ်မြောက်ခဲ့တဲ့ဂျပန်သတင်းတောက်ယူကီကတဇူမီနဲ့ပြီးခဲ့တဲ့ဇူလိုင်လကုန်ခီးသွွားဗီဇာနဲ့မြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးအဖမ်းခံထားရတဲ့အတိုရီကူဘိုတာတို့ကိုဖမ်းခံရတဲ့အချိန်ဒီမှာလည်းခန့်ချီနဂါးကြီးနဲ့နိုင်ချင်ပြီးမြန်မာနိုင်ငံသားတွေအမတ်တရပြောဆိုဆဲဖြစ်ပါလေအထူးသဖြင့်ဂျပန်နိုင်ငံမှာဝန်ကြီးချုပ်အောင်ရှင်ဇိုအာဘေရဲ့နိုင်ငံတော်ဇာပနာကမ္ဘာခေါင်းဆောင်တွေတက်ရောက်တဲ့အချိန်မြန်မာတန်ယုံကကိုယ်စားလှယ်တွေကိုဂျပန်အစိုးရကဖိတ်ကြားလိုက်တဲ့အပေါ်စစ်ကောင်စီရဲ့တရားဝင်မှုနဲ့ပတ်သက်လို့ကန့်ကွက်မှုတွေရှိနေတဲ့အချိန်တတ်တိုက်ဆိုင်ဆိုင်နှစ်ပတ်လည်နေ့ဖြစ်တာကြောင့်လဲဂျပန်သတင်းတောက်ခန့်ချီနဂါးကြီးကိုမိသားစုအနေနဲ့သတိရစရာပို့ဖြစ်ရပါလေဒါဟုအမတ်တရအဖြစ်တမန်နီချီသတင်းစာကရေးသားတာပါကျွန်တော်သိထိုက်ဦးပါခင်ဗျာ
Japan terin dao atwet mi da su a man tia sha phwe ni se a chin ni u tain thai u pya pya pe kae da phit par de shin.
Thrin man ni ya bu a yee ji de di kini khin ma ka ba chin ye be ye di ta ma be yau ni ba si. Khlout de che nei la yong ne thrin man ni ya yu nai ma bi.လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပ
ါ။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါဒီ2022ခုနှစ်စက်တင်ဘာလ28ရက်အင်္ဂါနေ့ညထုတ်လင်းချက်ဒီကိုနားဆင်နေရတာဖြစ်ပါလေရှင်။ည10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါလေရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေမတိုင်ခင်မှာတော့အရင်ဆုံး COVID-19 ကာလမြန်မာခီးသွွားလုပ်ငန်းပုံမှန်ပြန်ပြီးလည်ပတ်နိုင်မှုခက်ခဲနေတဲ့အခြေအနေအကြောင်းကိုတင်ဆက်ပေးကြပါမယ်။ကိုဗစ်ကရောဂါကူးစက်မှုတွေကြောင့်ရန်နာထားရတဲ့မြန်မာနိုင်ငံတွေကခီးသွွားလုပ်ငန်းတွေဟာပြည်တွင်းလက်နက်ကိုင်ပဋိပက္ခအခြေအနေတွေကြောင့်လည်းပုံမပြန်ပြီးတော့လည်ပတ်နေခက်ခဲနေပေလို့ခီးသွွားလုပ်ငန်းကနေကပြောပါတယ်။လာခီးသွွားရတဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းတွေရဲ့ဖွင့်လင်းချက်အနေထားကဘလောက်ရှိပါသလဲ။ခီးသွွားလုပ်ငန်းရှင်များအသင်းနဲ့ခီးသွွားလုပ်ငန်းလုပ်ကိုင်သူတွေရဲ့ပြောပြချက်တွေကိုမတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်
။စက်တင်ဘာလ28ရက်ဒီကနေ့ဟာကမ္ဘာခီးသွွားလုပ်ငန်းနေ့ဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေပြီးကိုဗစ်အလွန်ကာလပြန်ပြီးဥမော့လာနိုင်မယ်လို့မျှော်လင့်ထားတဲ့မြန်မာခီးသွွားလုပ်ငန်းကတော့ပြည်ရင်းမှာဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့အကျက်အတဲတွေကြားနလန်ထဖို့ခက်ခဲနေပါတယ်။လာမယ့်ခီးသွွားရာသီမှာပြည်ရင်းခီးသွွားလုပ်ငန်းတွေစလက်ပတ်မှာဖြစ်ပေမဲ့အပန်းပြေခီးလာမယ့်နိုင်ငံသားခီးသွွားကတော့ဝင်ရောက်နိုင်ချေနည်းအောင်မယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနောင်နောင်ဟန်က VOE ကိုပြောပါတယ်။
domestic tourism ကအခုချိန်ကတော့ modern ဖြစ်နေတော့လေဘာမှအရန်ကြီးတို့တက်မှုမရှိသေးပါဘူးသတင်းချုပ်ပြီးဆိုလည်းပွင့်လင်းရပြီးစပြီးဆိုလို့ဆိုရင်ပြည်တွင်းခီးသွွားလုပ်ငန်းတွေစပြီးတော့လည်ပတ်ပါမယ်ခင်ဗျအဲ့ဒါတော့ domestic tourism ကတော့အလားအလာကောင်းတယ်ပေါ့နော်အောက်ပေါင်းခီးစဉ်တွေကတော့ပြီးခဲ့တဲ့7လပိုင်းတွေကစပြီးတော့ပြည်ပနေပြီးတော့လေကြောင်းလိုင်းတွေပိုဆွဲတဲ့အတွက်အောက်ပေါင်းခီးစဉ်တွေအများကြီးပြည်ပကိုသွားကြတယ်ကျန်းမာရေးရောပညာရေးရောဒီအလုပ်ကိုင်နဲ့ပတ်သက်ပြီးတော့ပေါ့နော်အကုန်လုံးဒီဘောက်သွားတာများတယ်အဲ့တော့အောက်ပေါင်းကိုရီးယားကတော့အများကြီးတက်နေပေါ့နော်အဲအင်ဘောင်းနေနဲ့ဒီပြပကနေပြီးတော့ပြည်တွင်းဝင်လာတဲ့ဧည့်သည်နေနဲ့ကြည့်မယ်ဆိုရင်တော့တော်တော်လေးများနေသေးတယ်လို့ပြောလို့ရတယ်ခီးတဲ့အချို့ဝင်ရောက်လာတာရှိပေမဲ့ဒါလယ်ရှာလို့ခေါ်တဲ့အပန်းပြေးကြီးနေနဲ့လာတာမဟုတ်ဘဲနဲ့အလုပ်မကင်နဲ့ဒီဆွေမျိုးတွေတွေ့ဖို့လောက်လာတာမျိုးဖြစ်နေတော့လေလယ်ရှာတူရီဇမ်နဲ့ဒီအင်ဘောင်းတူရီဇမ်ကတော့တော်တော်လေးများနေသေးတယ်လာဖို့လည်းအများကြီးတိုးတက်လာဖို့လည်းနည်းနည်းတော့ခက်နေသေးတယ်။ဒါပေမဲ့2022အကုန်23နှစ်ဆန်းပိုင်းဆိုရင်တော့တူရီဇင်ကအင်ပေါင်းကတိုးတက်လာဖို့ရှိပါတယ်ခင်ဗျ။ဟုတ်
။အရင်ကနိုင်ငံသားခီးသွွားတွေလာရောက်လည်ပတ်လေးရှိတဲ့မြန်မာနိုင်ငံတွင်းကအပန်းဖြေခီးစဉ်တွေလည်းလက်တလောဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခနဲ့စီရေးတင်မာမှုလုံခြုံရေးတင်းကျပ်မှုအခြေအနေတွေကြားတိတ်ပြီးမျှော်လင့်ချက်မရှိဘူးလို့ခီးသွွားလုပ်ငန်းလုပ်ကိုင်သူတချို့ကလည်းခံမှန်းကြပါတယ်။ကယောဂဘေးကြောင့်တဏီယာနဲ့တဏီယာသွာလာခွင့်နေကန့်သက်ခံခဲ့ရာကနေပြည်ရင်းခီးသွွားလုပ်ငန်းတွေလည်းလုံးဝရန်နာထားခဲ့ရတဲ့အခြေအနေရှိခဲ့ပါတယ်။ပြည်ရင်းမှာကယောဂစီးမြင်တွေတဖြည်းဖြည်းရော့ကျနေရာကနေပြည်ရင်းခီးသွွားလုပ်ငန်းပြန်အစပြုနိုင်ဖို့ရုန်းကန်နေချိန်မှာပဲအာဏာသိမ်းနောက်ဆက်တွဲလက်နက်ကင်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တာပါ။ခီးသွွားလုပ်ငန်းပြန်လည်ဥမော့ဖို့ဟာနိုင်ငံတွင်းအခြေအနေပေါ်မှာမူတည်နေတယ်လို့Amazing Time Travels and Tours ရဲ့ MD ဒေါက်ကီတွေအောင်ကပြောပါတယ
်လောလောဆယ်အခြေအနေကတော့ကျမတို့ပြန်ပြီးတော့အာယူနေတဲ့အခြေအနေပေါ့နော်ပြန်ပြီးအာယူနေတဲ့အခြေအနေဆိုတာကအဲဒီဘက်ကကျမတို့ဒီနိုင်ငံရေးတည်ငြိမ်မှုအပိုင်းတွေပေါ်မှာအများကြီးမှုတည်ပါတယ်တချို့တွေလည်းကျမတို့မေးတာတွေရှိတယ်အဲမြန်မာနိုင်ငံကိုလာလို့ရပြီလားပေါ့နော်ဆိုတော့ကျမကလည်းလာလို့ရတယ်ဒါမဲ့လို့နေရာတွေကတော့ limited ရှိနေပေါ့ကျမတို့ခီးသွွားဖို့မတင့်တော်တဲ့နေရာလည်းရှိတယ်။တင့်တော်တဲ့နေရာလည်းရှိရပေါ့လို့ပြန်ပြရတာပေါ့။အဲ့တော့အဲ့ဒါချုံငုံပြီးတုံတန်းရလို့ရှင်တော့ကျမတို့ရောင်ကြီးလေးတော့ဆက်ပြီးတော့တွေ့လာရတယ်။ဒါပေမဲ့လို့ဘလောက်အထိအတိုင်းတားတည်သွားမလဲဆိုတာတော့ဟိုပြောရခက်သေးရပေါ့နော်။ဒီစီဇန်ကလည်းဒီအောက်တိုဘာမှစမှဖြစ်တဲ့အတွက်စီဇန်ရောက်ရင်တော့အခြေအနေတစ်မျိုးပြောင်းရင်လည်းပြောင်းနိုင်မှာ
Akune Ibrella Baimaro, Dirinki Dori, Lepeda Shibime, Kayoga Gala, Madangi, Natal Sakukuni, Ibrellaga Layakere, Kide, Ye Dwenen, Nanshino, Sayaga no Laube Shidelu, Kidwa Lungan Shinri, Yasin, Ya, Diabare, Nanga Matine Mucha, Tikaiso Lungan Ridema, Kidwa Lungale, Taku Bawin Tide, Sibai Pinya Shinri, Nanganaga Pue Siri Gale, Taupia Jabare, A Joseph Nine, Kobi Yoga Kusamurepi, Papaoso, Sibai Jasimune, A Jet Derry Ja, Nyopia Luuye, Sia Mwete Muji Dreha, Tonsa Lau Dola Melu, Kulatamga Pundu Mutsisi, UNDP Sedangale, Popia Tavarish.
Kobekala, Yama Kido, Longay, Chini, Main Jenai, Densabigera, Chaparishi, Akusabido, a passing Canarigo, Satai, Densabijamare, a Jinzon, American, and a Jantrin, Sangmago, Densabijamare, a Tanasan and Nanitue, Masha Amini, the Songdabi and Damaro, Iraning at the Wa, Tadin, Tabat Georgia, a Gije, Sabio, Sanabianivare, Aminiha, Sikane and Ni, Gonzi Bawa, Machono, Subido, Duo, Tainting Tarit Chima, at the Songayaraba. A Kukamaro, Sanabia Duriga, Gonzi Bawarigo, Mine Shubido, Sanabiani Jabare, Vio Trinda, Aras Arabasa di Bibu Tarit Ringo, Guanga, Didrin by American and Yaja, Trin Sang Mama, Din Satara Shuzana Simashin.
Iran Muro de Hirama, Sanapia de Riga, Dreamy Kagevi, Subi, or his Sanapiani Jarawa, Atenasan, Yue, Masa Amini de Sumujang, Iran and Sanapia Bori, Dudia de Rimba Dwayne, Celeb Pipani Pirian now, Lunjo Yerle, Mutant Tepchen Chataware, New York Kulatamaga to Rinilagan Chimpa Nijema, Kabat Lomale, Iran Lurune to Yeti Sanapia Javare, Iran Tamara Ibrahim Rizigaro, and now Nangan Ria, Sibaye Peso de Camugo, Lumia Miati Jipesi. ဒီလည်းလက်နက်တပွဲအသုံးချပြီးအီရန်လူမှုပေါ်ပြတ်မှတ်ထားဆောင်ရွက်နေတယ်လို့ဆွဆွဲပြောဆိုပါရတယ်။တဖက်မှာလည်းအင်အားကြီးအနောက်နိုင်ငံတွေနဲ့ချုပ်ဆိုထားတဲ့2003ကဣရန်နျူကလ ியர் သဘောတူစာချုပ်ကိုပြန်အသက်သွင်းဖို့ဆန္ဒရှိတယ်ဆိုပြီးတော့လည်းအရေးအမွှတ်ပြောပါရတယ်။
Iran has a state as a state sponsor.
သဘောတူညီချက်ရဖို့အမေရိကန်အတွက်ရလက်မကောင်းတဲ့သဘောတူညီချက်ရဖို့အီရန်ကိုဒေါ်လာဘီလီယံနဲ့ချီငွေတွေပို့ပေးခြင်းနေပါတယ်။ဆန္ဒပြသူတွေကအနာပိုင်တွေကိုပြောင်းဆန်းခြင်းကြောင့်ပြသတဲ့အနေနဲ့ခေါင်းစည်းပေါ်ဝါတွေကိုမီးရှို့ဆန္ဒပြကြပါတယ်။သမ္မတဘိုင်ဒန်ဆွေးရကားတော့နျူကလ ியர் သဘောတူညီချက်ကိစ္စဆက်ဆွေးနွေးသွားဖို့တနိဋ္ဌာန်ချထားပြီးအမျိုးသမီးအခွင့်အရေးအတွက်တောင်းဆိုဆန္ဒပြပွဲတွေကိုထောက်ခံကြောင်းပြောပါတယ်။
သူတို့ရဲ့ဂုံတိတ်ခါနဲ့အခွင့်အရေးတွေအတွက်အခုလောက်ရက်ကရောင်ပြန်ဟတ်တာပါ။ဥလသမဂ္ဂမှာလည်းသမ္မတဘိုင်ဒန်ကအီရန်အမျိုးသမီးတွေနဲ့ကမ္ဘာနိုင်ငံအားလုံးရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးပြောခဲ့တာကိုကြားကြတဲ့အတိုင်းအမေရိကန်ပြည်ထောင်စုအနေနဲ့ရှင်းလင်းပြတ်သားစွာရပ်တည်ပါပါ။အီရန်ရဲ့အမျိုးသမီးခွင့်ရေးနဲ့ပတ်သက်တဲ့အစင်ဟာအောက်ဆုံးနားမှာရှိနေတာပါ။ 2019年8月18日，阿塔里苏亚的吉尼马西尼瓦的，卢米亚加多拉亚马冈西波瓦马乔纳乔，阿米奥德米瑞亚，奈奈奇，唐南恰麦肯亚奈纳瓦，阿古罗阿纳拜尼古三杰内，萨纳比亚波里一卷，萨纳比亚杜达杰内奇勒，提松格瓦勒，卡米亚。
American and I young drin some go on season in Sabigera Pibarishin Sabiro social media riboma Luji Miare Tamani video drin to Lady Susie Tin Satara Gutin Sabijamare Ukraine said to Ayan Tata Koyubu, Tamara Putin, and may be like Bidden now Maro, Russia, Nanganda, Amyabia, Nanganya, Pimbago, Twajalu, Lin Lambadi, Wemia, Neza Gate, my Yachi, Vio, Dancy Niarari, Jong Niabare, Nyakuria Kanzang, Kin Jong Umyet, the Mili Miala Sure, Kalimali, Pidu, Traponibare, Dilo Social Media Riboma, Luci Miare, Taminitrin to Lirigu, Maida Najoga, Suzi Tisapit Habare.
ရုရှားနိုင်ငံရဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယချင်းဂျော်ဂျီယာနိုင်ငံနယ်စပ်ကိမှာတန်းစီနေကြတဲ့ရုရှားနိုင်ငံကကားတွေဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာစစ်သွားတိုက်ဖို့ရုရှားနိုင်ငံကအရင်တည်းကအရောက်၃သိန်းခေါ်ယူဖို့သမရပူတင်အမိတ်ပေးလိုက်ပြီးတဲ့နောက်အရင်တည်းကဖြစ်တဲ့ခေါ်ယူခံရမှာဆိုလို့ရုရှားနိုင်ငံသားတွေနိုင်ငံပြင်ပကိုထွက်ကုန်ကြတာပါ။စက်တင်ဘာလ၂၅ ကားရဲအရှေ12မိုင်ရှိတယ်လို့ဒေတာကန်အရာရှိကိုကိုကပြရရှာဆူရတဲ့တင်မှာပြောသွားပါတယ်။ဂျော်ဂျီယာနိုင်ငံကတပလီစီမြို့တော်မှာတော့ဖေဖော်ဝါရီ24ရက်နေ့မှာယူကရိန်းကိုရုရှားကျူးကျော်စစ်စတင်ကြတဲ့ကဝင်ရောက်လာတဲ့ရုရှားနိုင်ငံသားတွေအယောက်4000လောက်ရှိပါပြီ။အရက်တပ်သားတွေယူကရိန်းစစ်ပွဲမှာတိုက်ခိုက်မှုသမရဗူတဲ့အမိန့်ထုတ်ကြတဲ့ကနေရုရှားကနေပြီးတော့လူပဲနေရာလောက်ထွက်သွားပြီလဲဆိုတော့တိတိကျကျပြောလို့မရပါဘူး။ဒီလိုမျိုးဂျော်ဂျီယာနယ်စပ်ခိမ်းမှာလိုပဲဖင်လန်၊ကာဇက်စတန်၊မွန်ဂိုလီးယားနိုင်ငံနယ်စပ်ခိမ်းတွေမှာလည်းတန်းရှည်ကြီးစီပြီးတော့နိုင်ငံဖြစ်ကူးနေကြပါတယ်။ရုရှားဘက်ကလည်းနယ်စပ်အထွတ်ပိတ်မပစ်ဖဲနဲ့အိကအဆောင်တွေကလူတွေကိုပေးထွက်နေကြတဲ့ပုံရှိပါတယ်။ရုရှားနဲ့တိုက်ရိုက်ပြန်တန်းတဲ့လေရင်ခီးစင်တချို့လဲအကုန်အယောင်ပြတ်ပြီးတော့ကျန်တဲ့လက်မှတ်တချို့ကတော့ဈေးတွေမိုးထီအောင်လို့မြင့်တက်နေပါတယ်။ဒီလောကပဲဆုံးပါသွားတဲ့ဒုတိယအလစ်ဇဘက်ဘုရင်မကြီးအမတ်တရားဗြိတိန်နိုင်ငံရဲ့တော်ဝင်စာပို့လုပ်ငန်းကနေပြည်မကြီးတပ်ပုံနဲ့တစ်စိတ်ကောင်းအသစ်လေးခုကိုစက်တင်ဘာ28ရက်နေ့ကပဲထုတ်လိုက်ပါတယ်။2002ခုနှစ်ဘုရင်မကြီးရဲ့ထိနဲ့တဲ့ရွှေရည်ထုအထိမ်းမဲ့ထုတ်တဲ့တစိကောင်းတွေမှာပါတဲ့ဓာတ်ပုံ၄ပုံဖြစ်ပါတယ်။သူထိနဲ့ဆိုးစင်တဲ့တတန်းတစ်ချောင်းရိုက်ကူးထားတဲ့ဓာတ်ပုံတွေပါ။အခုထုတ်လိုက်တဲ့တစိကောင်းတွေမှာတော့1926ကနေ2002ခုနှစ်ဆိုတဲ့သူမွေးဖွားတဲ့ကရင်နဲ့သူဆုံးဖွားသွားတဲ့ခုနှစ်တွေကိုထည့်ပေးထားပါတယ်။ဒီတစိကောင်းတွေထဲမှာဒုတိယတန်းစားတစိကောင်းကတော့1952ခုနှစ်ကဓာတ်ပုံဆရာမဒေါ်ရသီဝီလ်တင်ရိုက်ကူးထားတဲ့ဓာတ်ပုံဖြစ်ပါတယ်။ပထမတန်းစားတစိကောင်းက1968ခုနှစ်မှာစီဆယ်ဘီတန်ရိုက်ကူးပေးခဲ့တာပါစတာလင်ပေါင်း 1.85 တန်းတစိကောင်းက1984ခုနှစ်တုန်းကပုံဖြစ်ပြီးတော့စတာလင်ပေါင်း 1.55 တန်းတစိကောင်းကတော့1996ကပုံဖြစ်ပါတယ်ဒီတစိကောင်းတွေကိုချားလ်စ်ဘီရင်ကအရင်ခွင့်ပြုပေးရမှာပါပြီးရင်တော့ဒီနှစ်2002ခုနှစ်နိုဝင်ဘာလ10ရက်နေ့မှာအများပြည်သူကိုစတင်ရောင်းချမှာဖြစ်ပါတယ်ရှင်စက်တင်ဘာလ10ရက်နေ့ကမြောက်ကိုရီးယား KRD သတင်းမှပြသွားတဲ့သတင်းတွေဒီကလေးမလေးပုံပါလာတာပါမြောက်ကိုရီးယားနိုင်ငံစတင်ထူထောင်တဲ့နှစ်ပတ်လည်ဆင်နွှဲမှုအခမ်းအနားမှာကလေးတသက်ရဲ့တေးသချင်းရွတ်ဆိုဖျော်ဖြေနေကြတာပါစက်တင်ဘာလ25ရက်နေ့ကတောင်ကိုရီးယားသတင်းမှတရုတ်ကျွမ်းကျင်သူတွေကိုကိုးကားပြီးတော့ဒီကလေးမလေးကခင်ဂျုံအွန်းရဲ့သမီးဖြစ်တယ်ဆိုပြီးတော့ပြောကြတာဖြစ်ပါတယ်နှစ်နိုင်ငံပေါင်းစည်းရေးတောင်ကိုရီးယားဝန်ကြီးဌာနကတော့သူရဲ့သမီးဖြစ်နိုင်ခြေကတော့နည်းပါတယ်။ဒါပေမဲ့ဟုတ်မဟုတ်ဆိုတော့အတည်ပြုလို့မရနိုင်ဘူးလို့ပြောပါတယ်။ KRD သတင်းမှာတော့ဒီကလေးမလေးကိုပဲအဓိကပြနေပြီးတော့သူတယောက်ထဲကပဲစပင်မရှိဘဲနဲ့ချထားတာဖြစ်ပါတယ်။အဲ့လိုမျိုးအများလှုပ်တယ်လို့မလှုပ်ဖက်နဲ့နေလို့ရတာကလည်းထူးခြားတဲ့အခွင့်အရေးရထားတဲ့ပုံပဲလို့ပြောကြပါတယ်။ Kim Jong Un ရဲ့ဇနီးကလည်းပွဲပြီးသွားတဲ့နောက်ကလေးမလေးနဲ့သွားစကားပြောနေပြီးတော့သူရဲ့နောက်ကျောကိုပုတ်တက်ပေးနေတယ်လို့လည်းတောင်ကိုရီးယားသတင်းမှာပြောထားပါတယ်။ဒီသတင်းကိုတော့ writer သတင်းကလည်းအတိမပြုနိုင်ပါဘူးရှင်။ကမ္ဘာအခက်ခဲဆုံးလမ်းကြောင်းနဲ့ကြောက်တောင်တက်တဲ့အမျိုးသမီး၃ဦးအဖွဲ့ကမ္ဘာဆန်ချိန်တင်လိုက်နိုင်ပါပြီ။စပိန်နိုင်ငံကပီကိုဒေဥရိုပါတောင်တန်းကအတက်အခက်ခဲဆုံးလမ်းကြောင်းကိုအမျိုးသမီး၃ဦးအဖွဲ့အောင်မြင်မြင်နဲ့တက်နိုင်ခဲ့လို့သမိုင်းတွင်သွားခဲ့တာပါ။တောင်ဆောင်ကအရန်မက်ဆောက်ပြီးတော့ချွန်ထက်တဲ့အစွန်းတွေရှိတဲ့ကြောက်တောင်ကိုရအောင်တက်နိုင်ခဲ့ကြပါသေး။ ရာရုလမ်းကြောင်းကစပိန်နိုင်ငံမြောက်ပိုင်းမှာတည်ရှိတဲ့ပီကိုဒေဥရိုပါတောင်တန်းက16ခုမြောက်အမြင့်ဆုံးတောင်ထိပ်ဖြစ်တဲ့ပေညာစင်တာဒီကက်စတီဂျာရဲ့တောင်ဘက်မျက်နှာပြင်မှာတည်ရှိတာဖြစ်ပါတယ်။ဒီကြောက်တောင်တက်တဲ့နေရာဟာအရမ်းလာပါတဲ့ခြေကင်းတွေရှိတဲ့နေရာလည်းဖြစ်ပါတယ်။အထက်လမ်းရဲ့ပထမတဝက်ကနေရာကျကျဝင်းဝင်းရှိပေမဲ့လည်းချွန်ထက်တဲ့ကြောက်သားစွန်းတွေနဲ့တောင်ဆောင်တွေဖြစ်ပါတယ်။အဲ့ဒီနေရာမှာသူတို့အဖွဲ့များတထောင်နားခဲ့ပါတယ်။ရာယူလမ်းကြောင်းဆုံးလို့တောင်ထုပ်ကိုရောက်ရင်တော့အတ္တလန္တိတ်သမုဒ္ဒရာကိုအဝေးမှာလမ်းမြင်နိုင်ပါတယ်။ဂွတီမာလာနိုင်ငံဂွတီမာလာစစ်တီမြို့တောင်ဘက်12မိုင်လောက်အကွာကဗီလာနွေဗာမြို့နယ်ကလမ်းတစ်ခုပေါ်မှာအေယာမမြေချင်းကြီးနှစ်ခုပေါ်လာလို့လူနှစ်ဦးပျောက်ဆုံးနေပါတယ်။အခင်းဖြစ်တဲ့အနီးတစ်ဝိုက်နေရာတွေကိုတာဝန်ရှိသူတွေစစ်ဆေးနေပြီးတော့နောက်ထပ်မြေကြီးနေဝင်ကျင်းပေါက်ကြီးတွေပေါ်လာအောင်မလားလို့သုံးသပ်နေကြတာပါ။အခုစက်တင်ဘာလ24ရက်နေ့ကမြေချင်းကြီးတွေပွင့်လာတော့မှနောက်ထပ်လူ3ဦးလည်းဒဏ်ရာရရှိသွားပါတယ်။မြေနေဝင်ကြပြီးပေါ်လာတဲ့ကျင်းကြီးတစ်ခုကအနက်49ပဲရှိပြီးကားကကျင်းထဲကိုပြုတ်ကျသွားပါ යි ကားတွေကလူ3ဦးဒဏ်ရာရသွားပြီးတော့သူတို့ကိုနာယီအတော်ကြာမှာကယ်ယူနိုင်ခဲ့ပါ යි ကယ်ကယ်ရေးအဖွဲ့တွေနဲ့စစ်သားတွေလည်းကျင်းထဲဆင်းပြီးတော့ပျောက်နေတဲ့လူနှစ်ဦးကိုလည်းရှာဖွေခဲ့တာပါဂွါတီမာလာနိုင်ငံမှာဒီလိုရုတ်တရက်မြေနေကြပြီးတော့ကျင်းကြီးတွေပေါ်လာတဲ့လေးရှိပါ යි 2009ခုနှစ်ကဂွါတီမာလာနိုင်ငံတမိုင်းမှာအဆိုးဆုံးအကြီးဆုံးကျင်းကြီးပွင့်လာပြီးတော့အိမ်တွေနဲ့ကားစင်ပါသွားပြီးတော့လူ3ဦးသေဆုံးသွားခဲ့ပါတယ်။2010ဇွန်လ1ရက်နေ့ကတော့အနက်ပေ200နီးပါးအကျယ်65ပေရှိတဲ့ကျင်းကြီးတွေကိုသုံးတက်တိုက်တစ်ထိုင်လုံးပျောက်ကျပြီးတော့ပျောက်ဆုံးသွားရပါတယ်ကာတာနိုင်ငံမှာဒီနှစ်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဩစတြေးလျအသင်းအတွက်ပြင်ထားတဲ့နေရာဖြစ်ပါတယ်။ဒိုဟာမြို့မှာဆောက်လုပ်ထားတဲ့ Aspire Academy မှာနေ့နေ့ညညစားတောင်းနေထိုင်လေ့ကျင့်ကြရမှာပါ။အားလုံးအတွက်ထမင်းစားကန်၊တက်တောက်တက်တာရှိတဲ့ဆိုဖာနဲ့နားနေခန်းတွေပြီးတော့ခင်မီပစ္စည်းစုံနဲ့အားကစားခန်းမတို့လည်းပါဝင်ပါတယ်။ဒိုဟာမြို့ရဲ့ Aspire ဇုံမှာတည်ရှိတဲ့ Aspire Academy က2004ခုနှစ်မှာစတင်တည်ထောင်ပြီးတော့လူငယ်အားကစားသမားတွေကိုဝေးထုတ်ပြုစုပြုထောင်နေအားကစားအတက်တင်ကြောင်ဖြစ်ပါတယ်။အဲ့ဒီနေရာကခါလီဖာနိုင်ငံတကာအားကစားရုံနဲ့လည်းညနေချင်းဆိုင်တည်ရှိရပါ။ဩစတြေးလျအသင်းတတိယနေရာလူတဲ့အထိတက်လာရင်တော့အဲ့ဒီအားကစားခွင့်မှာကဲရပါမယ်။ဩစတြေးလျအသင်းဟာနိုဝင်ဘာလ22ရက်နေ့ပထမဦးဆုံးပွဲမှာပြင်သစ်အသင်းနဲ့ကစားရမှာဖြစ်ပါတယ်။အုပ်စုတီမှာတူနီရှားဒိမတ်တို့နဲ့လည်းရှင်ပြိုင်ကစားရပါမယ်ရှင်။
ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူလေးတွေကိုမဲရေးတန်နာကျော်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်ကောင်စီကနေပြီးတော့ပြန်လည်တတ်မှတ်လိုက်တဲ့2022ခုနှစ်2023ခုနှစ်ဘန်နာနှစ်ဧပြီလကနေဇွန်လအထိပထမ3လတာကာလနေဆက်ကုန်သွယ်မှုပမာဏကိုပြီးခဲ့တဲ့ဘန်နာနှစ်နဲ့ကာလတူနှိုင်းယှဉ်မဲ့ဆိုရင်အမေရိကန်ဒေါ်လာတန်630ကျော်ကျဆင်းခဲ့ပါတယ်။အသေးစိတ်အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်နဲ့တင်ဆက်ထားတာရှုစားနာဆင်ပါရှင်။
ခုပန္နာနဲ့ပထမ3လတာအတွင်းနေဆက်ကုန်သွယ်မှုပမာဏဟာအရင်ပန္နာနဲ့ကာလတူနဲ့နှိုင်းယှဉ်ရင်အမေရိကန်ဒေါ်လာတန်း630ကျော်ကျဆင်းခဲ့ပါတယ်။အခုပန္နာနဲ့ဧပြီလကနေဇွန်လအထိနေဆက်ကုန်သွယ်မှုစုစုပေါင်းတန်ဖိုးအမေရိကန်ဒေါ်လာတန်း2000နီးပါးပဲရှိပါတယ်။ပြီးခဲ့တဲ့ပန္နာနဲ့ပထမ3လတာမှာတော့ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်း2600ကျော်ရှိခဲ့ပါတယ်။ကာလတူနှိုင်းယှဉ်ရင်ပို့ကုန်မှာအမေရိကန်ဒေါ်လာတန်း290ကျော်နဲ့သွင်းကုန်မှာအမေရိကန်ဒေါ်လာတန်း340ကျော်ရောကျသွားခဲ့တာပါ။အခုပန္နာနဲ့3လတာကာလအတွင်းလက်ဆက်ကုန်သွယ်မှုပမာဏကိုကြည့်တဲ့အခါထိုင်းနိုင်ငံရဲ့ကုန်သွယ်မှုကအများဆုံးဖြစ်ခဲ့ပါတယ်။ဧပြီလကနေဇွန်လအထိ မြန်မာထိုင်းနယ်သက်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ 1.3 ဘီလီယံကျော်ရှိခဲ့ပါတယ်။အရင်ဗန္နာနှစ်နဲ့ကာလတူနိုင်ရှင်ရင်ထိုင်းနိုင်ငံနဲ့နယ်သက်ကုန်သွယ်မှုအမေရိကန်ဒေါ်လာ 161 သန်းကျော်တက်လာပါတယ်။တစ်ဖက်မှာတော့တရုတ်နိုင်ငံနဲ့နယ်သက်ကုန်သွယ်မှုဟာကာလတူနိုင်ရှင်ရင်ထက်ဝက်နီးပါးကျဆင်းခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်ဒေါ်လာ 158 သန်းကျော်အိန္ဒိယနိုင်ငံနဲ့အမေရိကန်ဒေါ်လာတန်း30နီးပါးကုန်သွယ်မှုရောကျခဲ့ပါတယ်အခုဖန်နာနဲ့ဧပြီလကနေဇွန်လအတွင်းတရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာတန်း600ကျော်ပဲရှိခဲ့ပါတယ်တရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးလုပ်နေတဲ့စခန်း5ခုထဲက4ခုမှာကုန်သွယ်မှုပမာဏကျဆင်းခဲ့တာပါဒါကြောင့်တရုတ်နိုင်ငံရဲ့နယ်စပ်ကုန်သွယ်မှုကစုစုပေါင်းကုန်သွယ်မှုရဲ့30ရာခိုင်နှုန်းကျော်ပဲရှိခဲ့ပါတယ်။ကာလတူနိုင်ရှင်ရင်မူဆက်စကန်မှာအမေရိကန်ဒေါ်လာတန်း950ကျော်နဲ့အများဆုံးကျဆင်းခဲ့ပါတယ်။ကမ္ဘာ့ဒီစကန်မှာတော့အမေရိကန်ဒေါ်လာ6တန်းကျော်ကုန်သွယ်မှုမြင့်တက်ခဲ့ပါတယ်ရုတ်နဲ့နယ်စပ်ကုန်သွယ်မှုကျဆင်းနေပေမဲ့ထိုင်းနဲ့နယ်စပ်ကုန်သွယ်မှုကတော့အမေရိကန်ဒေါ်လာတန်း160ကျော်မြင့်တက်ခဲ့ပါတယ်။ဒါကြောင့်ထိုင်းနိုင်ငံနဲ့နယ်စပ်ကုန်သွယ်မှုဟာစုစုပေါင်းနယ်စပ်ကုန်သွယ်ရေးရဲ့66ရာခိုင်နှုန်းနီးပါးဖြစ်ခဲ့ပါတယ်။မြန်မာထိုင်းနယ်စပ်ကုန်သွယ်နေတဲ့စခန်း6ခုထဲက3ခုမှာကုန်သွယ်ရေးပမာဏမြင့်တက်ခဲ့ပါတယ်။နဘူးလေထီကီစခန်းမှာကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်း600ကျော်နဲ့အများဆုံးကုန်သွယ်ခဲ့ပါတယ်။ရောင်ရီမှာတော့အမေရိကန်ဒေါ်လာတန်း590ကျော်နဲ့ဒုတိယအများဆုံးကုန်သွယ်ခဲ့တာပ
SB မြန်မာကတင်ဆက်ပေးခဲ့တဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ပေါ်လီစတာဘရာဇီးလ်သမိုင်းပြတိုက်ကြောင်းကိုတင်ပြပေးထားပါရယ်။ဘရာဇီးလ်နိုင်ငံရဲ့လွတ်လပ်ရေးသမိုင်းကိုထင်ဟပ်နေတဲ့သမိုင်းပြတိုက်ကြီးကိုဆော့ပိုလိုမြို့မှာပြန်လည်ဖွင့်လှစ်ထားပါရယ်။ပြင်သစ်ကဗာဆိုင်းနန်းတော်ပုံစံတူပြတိုက်အဆောက်အဦကြီးကို10နှစ်ကျော်ကြာအောင်ပြန်လည်ပြင်ဆင်ပြီးမှဖွင့်လှစ်ခဲ့တာဖြစ်ပါရယ်။မတ်စုမြတ်မုံကဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပေးမှာဖြစ်ပါရယ်ရှင်။
ဘရာဇီးလ်နိုင်ငံဆာပါလိုမြို့မှာ10နှစ်နီးပါးအချိန်ယူပြင်ဆင်ခဲ့တဲ့ပေါလီစတာသမိုင်းပြတိုက်ကြီးကို2022ခုနှစ်စက်တင်ဘာလဇန်နဝါရီကပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ပြတိုက်ကြီးကို2013ခုနှစ်ထဲကပိတ်ထားပြီးတော့အမေရိကန်ဒေါ်လာတန်း40ကျော်အကုန်ခံပြင်ဆင်ခဲ့တာပါ။အဆောက်အဦကြီးရဲ့မျက်နှာစာတွေကိုပြန်လည်မွမ်းမံပြင်ဆင်တာကနေမတန်ဆွမ်းသူတွေလွယ်လွယ်ကူကူသွားလာကြည့်နိုင်ဖို့အထိအဆောက်အဦတစ်ခုလုံးကိုပြင်ဆင်ခဲ့ပါတယ်။အပူအေးမျှတအောင်လုပ်ပေးတဲ့စနစ်တွေကိုလည်းအားလုံးအသစ်ပြန်လဲခဲ့တာကြောင့်အရင်တုန်းကတင်းစီထားတဲ့အမှုပညာလက်ရာတွေကိုပါအများပြည်သူကြည့်နိုင်အောင်လို့အခုပြသထားနိုင်ပြီဖြစ်ပါတယ်။နှစ်ရှည်လာများပိတ်ပြီးပြင်ဆင်နေတဲ့ပြတိုက်ကြီးပြန်လည်ဖွင့်နိုင်တာကိုဆောက်ပေါလိုမြို့ကန်တွေဝမ်းသာနေကြပါတယ်
။ Modern Kinipiranga Daisen Nice I can milking cow မြို့ကန်
ကချမဤပြည်ရန်ကမှနေတာ10နှစ်ရှိပါပြီ။ဒီနေရာကကျမလမ်းလျှောက်နေကြဖြစ်သွားနေကြနေရာပါ။ဒီဘက်ကနေရန်ရောက်ပါတယ်။ကျမပြောင်းလာကလေးကပိတ်ထားတော့ဘယ်တော့မှပြန်ဖွင့်မလဲလို့စောင့်နေကြတာကြားပါပြီ။ဒီနေရာဟာဘရာဇီးလ်နိုင်ငံအတွက်တည်းမဟုတ်ပဲကမ္ဘာကြီးအတွက်ပါတိတ်ကိုအရေးပါတဲ့နေရာဖြစ်လို့ပြင်ဆင်ဆောင်နေတဲ့အချိန်တလျှောက်လုံးလည်းမျက်ခြေမပြတ်ကိုစောင့်ကြည့်နေကြတာပါပြတိုက်ကြီးပြန်ဖွင့်တဲ့အတွက်ဘယ်လိုတက်ရောက်မှုတွေရှိလာမလဲဆိုတာကိုလည်းသိချင်ပါတယ
်1822ခုနှစ်တုန်းကအေဂရစ်ဒွန်ပေဒရိုကတီးခြားလွတ်လပ်တဲ့ဘရာဇီးလ်နိုင်ငံဖြစ်ပြီးလို့ကြေညာခဲ့တဲ့နေရာနာမှာလွတ်လပ်ရေးအထက်အမှတ်နဲ့ဒီစာအုပ်ကြီးကိုဆောက်လုပ်ခဲ့တာပါဘရာဇီးလ်လူမျိုးတွေကြားမှာအီပီရန်ကပြတိုက်လို့တီးခြားတဲ့ပေါလီစတာသမိုင်းပြတိုက်ကြီးမှာပေါ်တူဂီအင်ပါယာလက်ထက်ကပရိဘောဂပစ္စည်းတွေမှတ်တမ်းတွေအမှုပညာလက်ရာတွေလွတ်လပ်ရေးနဲ့သက်ဆိုင်တဲ့ပစ္စည်းတွေစသဖြင့်သမိုင်းဝင်ပစ္စည်းပေါင်းထောင်ချီရှိပါတယ်။နာမည်ကျော်ဘရာဇီးလ်အမှုပညာရှင်ကြီးပေဒရိုအမေရီကိုရဲ့အကျော်ကြားဆုံးလက်ရာတစ်ခုဖြစ်တဲ့ Independence or Death ဆိုတဲ့ပတ်ကြီးကားကြီးကိုလည်းတခန်းတနာချိတ်ဆွဲပြသထားပါတယ်။ပေါ်တူဂီအင်ပါယာဖြစ်ခဲ့တဲ့ဘရာဇီးလ်နိုင်ငံလွတ်လပ်ရေးရတာကိုတရုတ်ဖော်ဆွဲထားတဲ့ပတ်ကြီးကားကြီးဖြစ်ပါတယ်။
que ela destaca um momento que para nós é importante, que seria um momento em que a gente se torna independente.
Brasil နိုင်ငံလူလက်ရေးရတဲ့အချိန်ကိုပုံဖော်ရေးဆွဲထားတာဖြစ်လို့ဒီအမှုပညာလေးရာကကျမတို့အတွက်တိတ်ကိုအရေးပါတယ်လေ။ကိုလိုနီလက်အောက်ခံနိုင်ငံတစ်ခုကလည်းတရားလွတ်လပ်တဲ့နိုင်ငံဖြစ်လာတဲ့အခိုက်အတန့်ကိုပုံဖော်ဆွဲပြထားတာဖြစ်ပါတယ်။
ဘရာဇီးလ်နိုင်ငံသမိုင်းကိုလေ့လာနိုင်မဲ့ပေါလီစတာပြတိုက်ကြီးကလွတ်လပ်ရေးအထိတ်အမှတ်ဖြစ်ဆောက်ထားတဲ့သမိုင်းဝင်အစအဦးကြီးဖြစ်ပါတယ်။အေဂရစ်ဒွန်ပေဒရိုလွတ်လပ်ရေးကြေညာခဲ့တဲ့နေရာနာမှာအထိတ်အမှတ်တစ်ခုခုဆောက်လုပ်ဖို့အတွက်အပြည်သူတွေကအကြံပြုခဲ့ကြတာပါ။ဒါပေမဲ့ဘလို့အထိတ်အမှတ်အစအဦးဆောက်တဲ့ဆိုတာကိုရေရေရရအကြံမပေးနိုင်ခဲ့ကြပါဘူး။1884ခုနှစ်မှာတော့အီတလီပြည်သူ့ကာကြီးတယောက်ကိုနှာရမ်းပြီးတော့အထိတ်အမှတ် project ကိုအကောင့်ထဲပေါ်စေခဲ့ပါတယ်။ပိတုကာကြီးတိုမာဆိုဂေါဒန်ဇီယိုပယ်စီကပြင်သစ်ကဖဆိုင်းနန်းတော်ကြီးပုံစံမျိုးအစအဦးကြီးနဲ့ခြေပန်းတွေစနစ်တကျစိုက်ပျိုးထားတဲ့ပန်းပင်တွေနဲ့ပန်းဥယျာဉ်ကြီးကိုစောက်လုပ်ဖန်တီးခဲ့တာဖြစ်ပါတယ်။1895ခုနှစ်ကြာမှာဘရာဇီးလ်နိုင်ငံသမိုင်းပြတိုက်အဖြစ်နဲ့ပေါလီစတာပြတိုက်ကြီးကိုဖွင့်လှစ်ခဲ့ပါတယ
်။ပြတိုက်ကြီးလုပ်မယ်ဆိုပြီးဒီပြတိုက်ကိုစောက်ခဲ့တာမဟုတ်ပါဘူး။လွတ်လပ်ရတဲ့အထိမ်းအမှတ်တစ်ခုခုစောက်ဖို့လိုရကနေပြီးတော့ပြလိုက်ကြီးဖြစ်လာခဲ့တာပါလွတ်လပ်ရခဲ့တာအနှစ်200ကြာပြီဖြစ်တဲ့အချိန်မှာပြလိုက်အဆောက်အုံကြီးနဲ့ပြကန်းတွေကနေကျွန်တော်တို့ရဲ့တမိုင်းကျွန်တော်တို့ဘသူဘဝဖြစ်တယ်ဆိုတဲ့အကြောင်းတွေကိုပြောဆိုဆွေးနွေးနိုင်ရမှာဖြစ်ပါတယ
်ဘရာဇီးလ်နိုင်ငံလွတ်လပ်ရရခဲ့တာနှစ်200ပြည့်တဲ့အထိမ်းအမှတ်နဲ့ပြလိုက်ကြီးကိုပြန်လည်ဖွင့်လှစ်ခဲ့ပါတယ်ဆယ်နှစ်နီးပါးအချိန်ယူပြင်ဆင်ခဲ့တဲ့ပြလိုက်ကြီးကိုအများပြည်သူကြည့်နိုင်အောင်လို့တရားဝင်မဖွင့်ခင်မှာပြားလိုက်တာဝန်ရှိသူတွေပြားလိုက်ပြင်ဆင်ဆောက်လုပ်ရေးမှာပါဝင်ခဲ့သူတွေရဲ့မိသားစုတွေကိုအရင်ဆုံးလာရောက်ကြည့်ရှုခွင့်ပေးခဲ့ပါတယ
်။ဟိုကလကတေးဗစ်ဒတ်တာမီးဖာမီးလာပူဒေအဲမေပစတမေထရာဘာလူဂျာ
ကျွန်တော်နေတိုင်းဘာတွေလုပ်နေရလဲဆိုတာမိသားစုဝင်တွေကိုပြာခွင့်ရလို့တိတ်ကိုဝမ်းသာရပါတယ်။ကျွန်တော်အရင်ကတခါမှမမြင်ဘူးတဲ့ပြားလိုက်တဲ့ကရှေးဟောင်းပစ္စည်းတွေကိုမြင်တွေ့ခွင့်ရတာကိုလည်းတိတ်ကိုဂုဏ်ယူပါတယ်။
ပေါ်တူဂီအင်ပါယာလက်အောက်ရောက်နေချိန်ကနေလွတ်လပ်ရေးရချိန်အထိသမိုင်းဝင်ပစ္စည်းတွေကိုကြီးစုလေးလာနိုင်မဲ့ပြားလိုက်ကြီးပြန်လည်ဖွင့်လှစ်ထားတဲ့အတွက်တခြားမြို့တွေကနေပါလာရောက်ကြည့်နေကြသူတွေရှိနေပါတယ်
။ Eu vim do Paraná, né, com intenção de visitar, mas quando eu cheguei aqui, infelizmente,
ပြားလိုက်ကြီးကိုကြည့်ချင်လို့ပါရနာကနေကျွန်မလာခဲ့တာပါ။ဒါပေမဲ့ကျွန်မရောက်တဲ့အချိန်မှာလက်မှတ်တွေအလုံးကုန်သွားပြီဆိုလို့တော်တော်လေးကိုစိတ်ကတိကောင်ဖြစ်ရပါတယ်။ပြားလိုက်ကြီးကိုကြည့်ရဖို့ကကျွန်မရဲ့အိမ်မက်တစ်ခုဖြစ်ပါတယ်ရှင်။
ဘရာဇီးလ်နိုင်ငံဆောက်ပေါလိုတက္ကသိုလ်ရဲ့ပေါလီစတာသမိုင်းပြတိုက်ကြီးတဲကိုဝင်ဖို့အတွက်ဝင်ခွင့်လက်မှတ်ဝယ်စရာမလိုပါဘူး။ဒါပေမဲ့လက်မှတ်တွေကိုပြတိုက် website ပေါ်မှာတင်င်းလာနေတိုင်းမှာအခမဲ့ချိုတင် booking လုပ်ထားရမှာဖြစ်ပါတယ်။နှစ်စီလာများပိတ်ထားပြီးမှပြန်လည်ဖွင့်လှစ်ထားတာဖြစ်လို့ပြတိုက်ထဲဝင်ဖြစ်ခြင်းသူတွေများနေတဲ့အတွက်ခဏလေးအတွင်းမှာလက်မှတ် booking တွေပြည့်သွားတယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်စက်တင်ဘာလဆန်းကနေနှစ်ကုန်တဲ့အချိန်အထိပြတိုက်လာကြည့်သူတတန်းလောက်ရှိမယ်လို့လည်းခန့်မှန်းထားကြပါရဲ့ရှင်ကျမစုမြတ်မောင်ပ
ါဘရာဇီးလ်နိုင်ငံကသမိုင်းပြတိုက်ကြီးအကြောင်းမဆုမြတ်မောင်ကခေါ်သွားတာကိုလိုက်ပါပြီးတော့မှရှုစားခဲ့ရတာဖြစ်ပါရဲ့ရှင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ဗုဒ္ဓဖူးမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်တစ်လှည့်ပြောပြပေးပါရှင
်စကိုင်းတိုင်းဒီပင်းမြို့နယ်တွေကလက်ရကုံကြည်ရောကစတင်ကြောင်းတွေကိုမကြခင်ကတက်ခတ်ခဲ့တဲ့ကိစ္စမှာစီရဇူးမှုကျွလွန်ငင်းရှိမှရှိအထောက်ထားတွေစုဆောင်းနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ WIWM ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲဒီတက်ခိုက်မှုအတွင်းကလေးငယ်အများအပြားအပါအဝင်အ ਨੇ စုံလူ12ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်ဆိုတာကိုလည်းကြေညာချက်မှာကိုးကားဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်နယ်မြေကိုကျူးကျော်တဲ့ချိုးဖောက်မှုတွေအဆုံးသတ်ပြီးရိညာဒုက္ခသည်တွေကိုနေရာပြန်ပို့ရေးလုပ်ငန်းစဉ်တွေအများဆုံးဆောင်ရွက်နိုင်အောင်မြန်မာစစ်ကောင်စီကိုနားချတိုက်တွန်းမဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သားအမကြီးလီဂျင်မင်းကကတိပေးပြောဆိုတာကိုဘင်္ဂလားဒေ့ရှ်အခြေစိုက် Daily Star သတင်းစာမှာရေးသားဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့စက်မှုထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကဆိုးဝါးလာတာကြောင့်နောက်နှစ်အတွက်ကမ္ဘာ့ဘဏ်ရဲ့အမြင်ကိုထုတ်ပြန်တော့မှာမဟုတ်ဘူးလို့အရှိအာရှနဲ့ပစိဖိတ်ဒေသရဲ့ကမ္ဘာ့ဘဏ်စည်းဝေးရေးပညာရှင်အဒစ်တယာမတ်တူးကပြောပါတယ်ကမ္ဘာ့ဘဏ်ကမြန်မာစည်းဝေးရေးနဲ့ပတ်သက်ပြီး3လဒါမှမဟုတ်6လတကြိမ်ထုတ်ပြန်လေးရှိပါတယ်ခင်ဗျာအမေရိကန်ဒုသမ္မတကမရာဟာရစ်ဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံသားမှရှိတဲ့စစ်မဲ့ဇုံကိုဂျာတာပရိနေမှာတွားရောက်မှာဖြစ်ပါတယ်ခင်ဗျာ
စက်တင်ဘာလ28ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကို ကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lope နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစီရှင
This program has come to you from the Voice of America, Washington.